မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးရှိဖို့ကအရေးကြီးတဲ့အကြောင်းသမ္မတဦးသိန်းစိန်ကမနေ့ကပြည်ထောင်စုလွှတ်တော်မှာပြောခဲ့တဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တရားဥပဒေစိုးမိုးရေးရှိဖို့ကြိုးပမ်းနေတဲ့ဆိုတဲ့မြန်မာနိုင်ငံမှာအမျိုးဂုံတိတ်ခါကိုအကာအကွယ်ပေးနိုင်ဖို့အရေးကြီးတဲ့အကြောင်းမကြသေးခင်ကဖြစ်ရပ်တစ်ခုကိုကိုးကားပြီးတော့ဒီသတင်းပတ်ရဲ့မြို့သမီးကဏ္ဍမှာဒေါ်လှလှတန်းကတင်ပြထားပါတယ်ရှင
်။ကျွန်တော်တို့ရဲ့အုပ်ချုပ်ရေးရန်ရဲမှာ rule of law ရှိရပါမယ်။စီးပွားရေးလုပ်ငန်းလုပ်ကင်ကြရမှာလဲ rule of law ရှိရပါမယ်။လူမှုဖွံ့ဖြိုးရေးအတွက်လဲ rule of law ရှိရပါမယ်။နိုင်ငံရေးလုပ်ငန်းစဉ်တွေမှာလဲrule of law ရှိရပါမယ်အပြည်ပြည်ဆိုင်ရာဆက်ဆံရေးမှာလည်းအလားတူရှိရပါမယ်တရားစီရင်မှာလည်းအလားတူရှိရပါမယ်ကျွန်တော်တို့လူအဖွဲ့အစည်းတစ်ခုလုံးမှာလည်း rule of law နဲ့အညီဆောင်ရွက်နိုင်ပြီဆိုရင်လူအခွင့်အရေးလွတ်လပ်ခွင့်ဒီမိုကရေစီဆိုတာတွေကလည်းအလိုလျောက်ထွန်းကားရှင်သန်လာမှာဖြစ်တဲ့အတွက်နိုင်ငံတည်ဆောင်ရေးအဆင့်ဆင့်ခိုင်မာရေးဟာ rule of law အပေါ်မှာမူတည်နေပါတယ်ဒီတာဝန်ကြီးကိုလည်းကျွန်တော်တို့အားလုံးညီညီညွတ်ညွတ်စုပေါင်းဆောင်ရွက်သွားကြရမှာဖြစ်ပါလေ
။တရားဥပဒေစိုးမိုးရေးလို့အဓိပ္ပာယ်ရတဲ့ Rule of Law ဆိုတဲ့စကားရပ်ကိုအထက်ထည်ညွှန်ပြီးသမ္မတဦးသိန်းစိန်ကမြန်မာစုရသည့်တက်လာပြီးတစ်နှစ်ပြည့်ထိမ့်မှဖြစ်ပြည်တော်စုလွှတ်တော်မှာမတ်လ10ရက်နေ့မေခွန်းမှာပြောကြားသွားတာကိုသောရရှိများကြားခဲ့ကြရတာဖြစ်ပါလေ။သမ္မတဦးသိန်းစိန်ပြောကြားသွားတဲ့ Rule of Law ဆိုတဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးကြိုးပမ်းချက်မှာဘယ်လောက်ခီးပေါက်နေပြီလဲဆိုတာကိုမှတ်ချက်တင်စမ်းသပ်ခြင်းခံရမယ်လက်လောအကြဆုံးဖြစ်တွေနဲ့တခုကိုဒီကနေ့အမျိုးသမီးကန္တာမှာတင်ပြဖို့စီစဉ်ထားပါတယ်ဖြစ်ရကတော့ဇန်နဝါရီလ28ရက်စနေနေ့ည10နာရီကျော်လောက်ကဖြစ်ပါတယ်စီးပွားရေးဗီဇာနဲ့မြန်မာနိုင်ငံကိုလာရောက်ပြီးရန်ကုန်ပြည်နောင်မြို့နယ်ရှိ Orchid Hotel မှာတည်ခိုခဲ့တဲ့ဂျပန်လူမျိုးအကာဟာရှိတကာရှိကအဲ့ဒီဟိုတယ်အမှုတန်းမအီအီဂျီကိုပိုက်ရိုက်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတော့အပြန်အလှန်တရားစွဲဆိုမှုရဲ့ဖြစ်ရလို့ဆိုရမှာပါထိုစဉ်ကဂျပန်မျိုးသားကည10နာရီကျော်မှာအမျိုးသမီးဧည့်သည်တူကိုသူ့အခန်းထဲခေါ်သွားခြင်းနဲ့ကိစ္စနဲ့ပတ်သက်လို့ဟိုတယ်ဝန်ထမ်းကတော့ပြေးဖို့ညှဉ်းဆဲခဲ့ရကနေဂျပန်မျိုးသားကဒေါသထွက်ပြီးပိုက်ရိုက်ခဲ့တဲ့အမှုပဲဖြစ်ပါတယ်အခုလိုကိုထီလျောက်စောကားချင်းခံခဲ့ရတဲ့မအီအီဂျီဟာဇွန်တောင်ရဲစခန်းမှာအမှုကိုဖွင့်ခဲ့ပြီးသူနဲ့အတူ receptionist မမီဦးလှိုင်တို့ဟာဖေဖော်ဝါရီလ16ရက်နေ့ကဇွန်တောင်မြို့နယ်တရားရုံးမှာရုံးချင်းကိုတွားရောက်ခဲ့ရမှာတရားလိုဘဝကနေတရားခံဘဝရောက်ခဲ့တဲ့အကြောင်းကိုင်ကန်ရှင်ရဲ့ပြောပြချက်ကိုတင်ပြလိုပါတယ်
။ဒီမှာနဲ့ဒီမှာရဲ့ receptionist ဟာတရားရုံးကိုတွားခဲ့ပါတယ်။တရားရုံးကိုတွားတဲ့အခါမှာတရားစစ်ကြီးကပြောပါတယ်ရှင်။ဒီမှာတို့ကိုဂျပန်ကခံပြီးတော့အကြမ်းဖက်တားဆီးမှုနဲ့အမှုဖွင့်လာပါတယ်လို့ပြောပါတယ်။အဲ့တော့ကျမတို့ကတောင်းရင်တရားရလုပ်ခဲ့တာပါကျမတို့အစမ်းသက်သာရှိရလည်းမရှိပါဘူးတို့ကျမကန်ချီကြတဲ့အခါမှာတရားသူစီကဆရာမအရာတော့မသိပါဘူးဂျပန်ကအမတရားဆွဲဆိုထားတဲ့ကြောင့်မလို့သူတရားဆွဲဆိုတာလက်ခံပါတယ်လို့ပြောပါတယ်ဒီတဲ့ခါကျတော့တမီးရိုးတယောက်ကိုသိမ့်ပြရတဲ့နှစ်ဦးသိမ့်နေရဖို့ဒီအမခံပေးရပါမယ်တကယ်လို့၄နိုင်အတွင်းမှာမှသိမ့်တယောက်ကိုသိမ့်နေရဖို့အမမခံနိုင်ရင်ဖြင့်အထောက်ခံရမယ်လို့ပြောပါတယ်ရှင်အဲ့တော့ကျမတို့ကအမှန်ဝန်ထမ်းတွေဖြစ်ပါရဲ့နီးကျမတို့မသိနေရမရှိပါဘူးအမခံပြီးဖို့အတွက်အဲ့တော့တမီးတို့တွေကဆိုရင်တချင်းနဲ့မဖြစ်နေတဲ့ချိန်မှာဟိုတယ်ရလူကြီးတွေကနေပြီးတော့သူတို့တွေကအမခံဆောင်ရပေးခဲ့ပါတယ
်အဲ့ဒီအမှုကိုဖေဖော်ဝါရီလ29ရက်နေ့ကအမှုထချင်းရမှာတော့တရားရုံးပြောင်းပြီးဖို့မအေးအီချီတို့ဘက်ကရှောက်ထားခဲ့တယ်လို့သိရပြီးအမှုကိုမတ်လ14ရက်နေ့မှာပြန်ပြီးရချင်းပေးထားပါတယ်ဒီမှုနဲ့ပတ်သက်လို့နောက်ထပ်ဖြစ်ထွန်းမှုတရက်ကတော့internet ပေါ်မှာဖတ်ရှုရတဲ့ရှိုးဝဲလို့ခေါင်းကြီးနဲ့တက်ထားတဲ့မြန်မာနိုင်ငံဂျာယီဌာနရဲ့မြန်မာတန်ယုံအဖွဲ့ယုံနဲ့ကောင်စစ်ဝင်ယုံချုပ်အားလုံးတို့ကို February 9ရက်နေ့နေ့စဉ်နဲ့ပြပို့ထားတဲ့ရှိုးဝဲအကြောင်းကြားစာပဲဖြစ်ပါတယ်။ဂျပန်နိုင်ငံသား Okahashi Takashi ကိုတန်ယုံအမည်မဲ့စင် blacklist မှာသွင်းထားပြီးနောက်မှမိသည့်ပြည်ဝင်ခွင့် visa မှထုတ်ပေးခြင်းမပြုပါရန်လို့အကြောင်းကြားထားကြောင်းဖော်ပြထားပါတယ်။ဒါအပြင်အဲ့ဒီစာမှာပဲဂျပန်တန်ယုံကဟိုတယ်ကိုတရားစွဲထားကြောင်းနဲ့ဂျပန်နိုင်ငံသားကိုပြည်နှံတန်ပေးဖို့ရန်ကုန်တိုင်းရဲစခန်းကပြစ်ဒဏ်ချမှတ်ထားကြောင်းစသဖြင့်ဖော်ပြထားပါတယ်။ဒီရှုပ်ဝဲစာအချက်လက်တွေနဲ့ပတ်သက်လို့တရားအတည်ပြုချက်မရရှိနိုင်ပေမဲ့လည်းမြန်မာနိုင်ငံဂျာယီဌာနသတင်းရက်ွက်တွေရတော့ဒီစာထုတ်ပြန်တာမှန်ကန်တယ်လို့သိရပါတယ်။ Dajangle, Kulu, Topianje, Trouble, Gabby, Nauma, Japan, Amyotaga, Okay, Hotte, Wunda, Ma Eiji, Po, Pian, Tia, Special Nine, Chini, Ne, Patelule, Mimananga, Ma, Tia Ubri, Sumu Yi, Po, Migon, Tosialu, Suya Valley, me. AHRC call, Asha Lu Kuye, Commissioner, Ubri, Jambi, Uminu, Ugaro, Kulu, Tonta Party.
Japan, Siboy Longanshing, Ani Biro, Tielu, Pipian, Tia, Sore Kisama, Lagong Poma. ငံကြိုင်းဝန်ကြီးဌာနကချမှတ်ထားတဲ့နာမည်ပြည့်စင်တင်တွင်ထားတဲ့ကိစ္စရပ်ကိုပယ်ဖြတ်ပေးနိုင်ဖို့အတွက်ကိုတရားရုံးမှာယခုလိုမျိုးပြင်မရှိပဲဆွဲဆိုခြင်းခံရတယ်ဆိုတာကိုတက်ပြီးပြနိုင်ဖို့အတွက်ကြိုးစားတယ်လို့ကျွန်တော်တို့ကထင်မြင်ယူဆပါတယ်အဲ့တော့ဒီတရားရုံးရဲ့ဆုံးဖြတ်ချက်ကမှန်ကတော့အဓိကကြပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်မှာဟန်တာလောက်တဲ့ပြစ်ဒဏ် ဒီဂျပန်မျိုးသားအနေနဲ့နာမည်ပြည့်စင်းပါသွားပြီဖြစ်တဲ့အတွက်နောက်တစ်ခါဗီဇာကြီးဝင်ခွင့်ရတော့မှာမဟုတ်ဘူးဖြစ်တယ်။အဲ့ဒီလိုမှမဟုတ်ပဲငွေဒဏ်လောက်ပဲချမှတ်မယ်ဆိုလို့ရှိရင်တော့ငွေဒဏ်အနည်းများပုံမှန်မူတည်ပြီးတော့နာမည်ပြည့်စင်းကနေပယ်ဖြတ်ပေးနိုင်မှုအတွက်အတနာခံစားတည်ငြိမ်ပြင်းတော်၎င်းရှေ့နေပြင်းထူးခြားခြင်းပြင်းတော်၎င်းဖြစ်လာနိုင်တဲ့အလားအလာတွေရှိပါတယ်။
ရေးဟာလေပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ရောက်နေတဲ့မြန်မာနိုင်ငံကိုကဘာလက်ခီးသွွားတွေနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုလာရောက်လဲပတ်ကြသူတွေတိုးနေချိန်မှာအထူးအရေးကြီးတဲ့အကြောင်းလေအော့ကစ်ဟိုတယ်ပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ဥနေမျိုးအောင်ကခုလိုပြောပါတယ
်ကျွန်တော်အမြင်ကဒီနိုင်ငံခြားတွေကစီးပွားရေးသမားတွေရောနိုင်ငံခြားလာတဲ့ဧည့်သည်တွေရောသူတို့ခီးသွွားနေတဲ့ဒီအနေနဲ့တော့ဒီတိုင်းပြည်တစ်ခုတစ်ခုကိုရောက်ပြီဆိုရင်တိုင်းပြည်ဥပဒေကိုလိုက်နာရမယ်ဆိုတာလည်းသူတို့ပြပါတယ်แต่ซอดาวอมูตะคูอะเป็นไทมิ่งมาเว้ยพี่เนี่ยอ่าโนว่าอูอ่ะพิษิเลยซอแล้วตรุอเนเนี่ยตีมาเออจนทีน่ะတော့ဒီ case တယ်မဟုတ်ပါဒါမျိုး case တွေပေါ်လာတဲ့အချိန်မှာကျွန်တော်မြင်ရတော့ဘယ်လိုခံကြရတော့ဘယ်လိုအဖြေရတာတော့ဆိုတော့ဟိုတည်ပြီးတော့သူတို့လည်းကြီးနေပါမယ်လို့ကျွန်တော်ထင်ပါတယ်အများစုသာတဲ့လူတွေကတော့ UN ချက်ကောင်းနဲ့အတိုင်းပြည်ကိုလေးလေးစားစားနဲ့ဒီမှာဒေလာချင်းနဲ့စိတ်တမ်းနဲ့ဒီမှာဒီမှာကျူလာကျင်းနဲ့စိတ်တမ်းနဲ့လာလာပါဒါပေမဲ့အဲ့ဒီအနည်းစုတည်းမှာတော့ပါလာတယ်ပါလေဆောင်ရဆောကားကျင်းနဲ့လူလူတော့ဆောကားလို့ရတယ်လို့ထင်တဲ့လူလူရှိတာပါတယ်ပါအဲ့တော့ကျွန်တော်ထင်တော့ဒီမှာကင်တွယ်တဲ့ပုံစံပေါ်မှာမူတည်ပြီးတော့သူတို့လည်းအကြောင်းတွေ့တယ်ဖြစ်တော့မှာလို့ကျွန်တော်ထင်ပါတယ
်အလားတူပဲ HRC ရဲ့ဥပဒေချမ်းပီးဥမိလွင်ဦးကလည်းဒီအမှုကနေထွက်ပေါ်လာတဲ့အဖြေဟာလေမြန်မာနိုင်ငံသားတွေအထူးသဖြင့်မြန်မာအမျိုးသမီးတွေပေါ်နိုင်ငံခြားသားတချို့ရဲ့စော်ကားခံရမှုကနေအကာအကွယ်ပေးရမှာအရေးကြီးတယ်လို့ပြောပါတယ
်ကျွန်တော်တို့အာရှလူ့အခွင့်အရေးကော်မရှင်အနေနဲ့ကတော့ဒီအမှုမှာတရားစွဲဆိုတဲ့တရားလူလည်းဖြစ်တဲ့မအေးကြီးအနေနဲ့လုံလောက်တဲ့သက်တေကအထောက်အထားတွေမျက်မြင်သက်တေတွေတင်ပြထားတယ်လို့ကျွန်တော်တို့သိရတယ်အဲ့တော့တရားရုံးအနေနဲ့အမှုကိုစစ်ဆေးစီရင်တဲ့အခါမှာပြင်ပြတဲ့တက်တီအထောက်ထားပြီးပုံမှန်မူတည်ပြီးတော့ပြေခံဟိုပြစ်ဒဏ်ပေးဖို့အတွက်စဉ်းစားမှဖြစ်တယ်ဒီလိုပြစ်ဒဏ်ပေးဖို့စဉ်းစားတဲ့အခါမှာကျွန်တော်တို့ဒီမှုကထောင်ဒဏ်ငွေဒဏ်နှစ်ရပ်စလုံးချမှတ်နိုင်တဲ့အမှုဖြစ်တယ်ဒါကြောင့်ဒီတရားရုံးအနေနဲ့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာပြဋ္ဌာန်းထားတဲ့အစိုးရကြီးရဲ့မူဝါဒထဲကလူမှုရေးဥတီချက်ပေါ့နော်အဲ့ဒီထဲမှာအမျိုးကုန်သတိကိုမြင့်တင်ရမယ်ဆိုတဲ့မူဝါဒနဲ့အညီဟန်တာလောက်တဲ့ပြစ်ဒဏ်ချမှတ်ပေးဖို့လိုပါတယ်။ဒါမှလည်းဒီလိုမျိုးနောက်တစ်ကြိမ်မဖြစ်နိုင်အောင်ယခုလိုမျိုးဖြစ်ပွားလာတယ်ဆိုလို့ရှိရင်လည်းနစ်နာတဲ့နိုင်ငံသားတွေအနေနဲ့တိုင်ကြားနိုင်တဲ့အခွင့်အရေးရှိတယ်၊တိုင်လို့ရတယ်ဆိုတာတွေကိုပြည်သူတွေအားလုံးသိရှိပြီးတော့လိုက်နာဆောင်ရွက်လာလိမ့်မယ်လို့လည်းကျွန်တော်တို့ထင်မြင်ယူဆတယ်ဒါကြောင့်တရားရုံးအနေနဲ့မမှန်ကန်ကန်စစ်ဆေးစီရင်ဆုံးဖြတ်ဖို့အတွက်အဓိကအရေးကြီးတယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်။ကိုတိလက်ရောက်စော်ကားခံခဲ့ရတဲ့အသက်20ကျော်အရွယ်ရှိမအေးအေးကြီးရဲ့သဘောထားကတော့ဘယ်လိုရှိပါသလဲ။ဒီအမှုအဖြေမှန်ပေါ်ဖို့သူ့အတွက်ဘာကြောင့်အရေးကြီးပါသလဲဆိုတာကိုတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုညှိကုံချုပ်အပ်ပါလေရှင်။
ဒီမှာအခုချိန်ကြီးနိုင်ငံတော်ကြီးကဲများကမှန်ကန်တဲ့နီလန်းနဲ့ကိုတိုင်းမျိုးမျိုးကိုကိုရင်ဝဲတာသမီးကဲလို့ပဲမှန်ကန်တဲ့ဆုံးဖြတ်ချက်နဲ့ဥပဒေတရားကိုတည်ထောင်ပြီးတော့ ကကွယ်နိုင်မယ်လို့ယုံကြည်မိလို့ဒီမှာတရားဥပဒေအတိုင်းဒီမှာအသေးမတိန်လိုက်နိုင်ဆောင်ရွက်နေပါတယ်ကျမတို့ကမြန်မာလူမျိုးတွေဖြစ်ပါတယ်အဲ့ဒီသက္ကနာနဲ့ပညာနဲ့ကောင်းမွန်ရှာဖွေစားတောင်းနေတဲ့အခြေအနေလူတွေစားရပါအဲ့တော့သမီးတို့တိုင်းမျိုးမြန်မာမျိုးသမီးတွေကိုကာကွယ်ဖို့အတွက်ဥပဒေရေးစီစဉ်တယ်လို့ခရီးခင်ပါတယ်အားကြောင့်မို့သမီးဒီကိစ္စကိုသမီးလိုက်ပြီးတော့လုပ်နေရပါ
'Cause it only serves to make me more determined.